မိုးရေဆေးဝါးတိုက်ဖျက်ရေးအတွက်အိမ်နီးချင်းနိုင်ငံတွေကြားမှာနေဆက်လုံခြုံရေးကိုပိုမိုတင်းကျပ်ဖို့မြန်မာနိုင်ငံအပါအဝင်အာရှ6နိုင်ငံကကြာတာရင်းတွေကသဘောတူလိုက်ကြပါတယ်။အာရှဒေသတွင်မိုးရေဆေးဝါးတိုက်ဖျက်ထိန်းချုပ်ရေးအတွက်နေပြည်တော်မှာကျင်းပခဲ့တဲ့အာရှ6နိုင်ငံဝန်ကြီးအဆင့်စည်းဝေးပွဲအပြီးမှထုတ်ပြန်တဲ့ကြေညာချက်ထဲမှာအခုလိုဖော်ပြထားတာပါ။ဘိန်းစားထိုးစိုက်ဖြိုးရေးအစီအစဉ်တွေကိုပို့ပြီးတော့တိုးမြှင့်ဆောင်ရွက်ပေးဖို့မူရည်ဆေးဝါးကာကွယ်ရေးနဲ့ပတ်သက်တဲ့အတွေ့အကြုံတွေကိုနိုင်ငံတွေကြားမှာမျှဝေကြဖို့မူရည်ဆေးဆွဲနေသူတွေကိုကုသမှုနဲ့အများပြည်သူသိရှိအောင်ပညာပေးမှုတွေကိုပို့ပြီးတော့လုပ်ပေးကြဖို့ကိုလည်းသဘောတူခဲ့ကြပါတယ်။အာရှဒေသအတွက်ကြီးမားတဲ့ချင်းချောက်မှုတစ်ခုဖြစ်နေတဲ့တရားမဝင်မူရည်ဆေးဝါးမှောင်ခိုကူးမှုကိုပူပေါင်းတိုက်ဖျက်ကြဖို့အတွက်ကိုလည်းမြန်မာ၊ထိုင်း၊ဗီယက်နမ်၊လာအိုစ်၊ကမ္ဘောဒီးယားနဲ့တရုတ်နိုင်ငံတို့ကကတိပြုသဘောတူခဲ့ကြပါတယ်။နေပြည်တော်မှာပြုလုပ်ခဲ့တဲ့စီဝေးပွဲကို6နိုင်ငံကဝင်ကြီးတွေနဲ့ဒီမူရည်ဆေးဝါးတိုက်ဖျက်ရေးဆိုင်ရာတာဝန်ရှိသူတွေအပြင်ကုလသမဂ္ဂမူရည်ဆေးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာနတာဝန်ရှိသူတွေလည်းတက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံဟာဘိန်းဆိုင်ပြိုးမှုနဲ့ဘိန်းထုတ်လုပ်မှုကမ္ဘာမှာအများဆုံးနိုင်ငံတစ်ခုအဖြစ်နဲ့ရှိနေစေဖြစ်ပါတယ်။ဒါအပြင်အရှိတောင်အာရှမှာစိတ်ကြွဈေးထွက်ရှိမှုကလည်းအများဆုံးနိုင်ငံတစ်ခုဖြစ်တယ်လို့ကုလသမဂ္ဂရဲ့မူရည်ဆေးဝါးဆိုင်ရာနောက်ဆုံးအစီရင်ခံစာတစ်ခုထဲမှာဖော်ပြထားပါတယ်။အရင်စစ်အစိုးရလက်ထက်တုန်းကဒီ1996ခုနှစ်ကနေပြီးတော့2009ခုနှစ်အထိဘိန်းဆိုင်ပြိုးမှုပပျောက်ရေးစီမံကိန်းဟာအောင်မြင်မှုမရှိခဲ့တဲ့အပြင်2014မတိုင်ခင်မှာမူရည်ဆေးဝါးကင်းစင်ပပျောက်ရမယ်ဆိုတဲ့စီမံကိန်းကိုလည်း2019ခုနှစ်အထိအစိုးရကနောက်ထပ်5နှစ်တိုးခဲ့ပါတယ်1996ခုနှစ်ထဲကမြန်မာနိုင်ငံမှာဘိန်းပပျောက်ရေးကိုဆောင်ရွက်နေပေမဲ့ဘိန်းဆိုင်ပြိုးတဲ့နေရာတွေဟာဝေးလံခေါင်ဖျားတဲ့နေရာတွေဖြစ်တဲ့ဘိန်းစားထိုးသီးနှံဆိုင်ပြိုးတဲ့စီမံကိန်းတွေအောင်မြင်ရေးအတွက်အခက်အခဲတွေရှိနေတယ်လို့လေ့လာသူတွေကပြောပါရရှင်။